Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2006ခုနှစ်စက်တင်ဘာလ24ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါရှင်ကျွန်မအီတန်စမဒီကနေ့ညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါစနေညနေခင်းသတင်းတွေကိုတော့နန်းလောင်နဲ့အတူကျွန်တော်ရန်နိုင်ချိန်ညာပေးသွားမှာဖြစ်ပါတယ်စီးရီးယားနိုင်ငံလဲဖိုမျိုးကသဘုံတွေထိန်းချုပ်ထားတဲ့အပိုင်းကိုလေကြောင်းကနေတိုက်ခိုက်တာတွေစနေနေ့ကဇက်တိုက်ပြုတ်ခဲ့ပြီးတော့အဆောက်အုံတွေအများအပြားပျက်စီးသွားခဲ့ပါတယ်ပြည်သက်နိုင်ငံနီးစ်မျိုးအကြမ်းဖက်တိုက်ခိုက်မှုတွင်အသက်မသေးပဲကျန်ရစ်သူတွေနဲ့တေဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုပိုဟန်မင်းကြီးဖရန်စစ်ဒီကနေ့တွေ့ဆုံသွားဖို့ရှိပါတယ်ပါကစ္စတန်အီရန်လုံခြုံရေးဂိတ်တစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့လူ12ဦးတေဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြရမှာကစစ်ပွဲတွေပြန်ဖြစ်နေတဲ့ကချင်ပြည်နယ်ကိုစစ်ပြေးဒုက္ခသည်တွေအရေးနဲ့ငြင်းချင်းဖော်ဆောင်ဖို့အမေရိကန်သံမက်ကြီးသွားရောက်မှာဖြစ်ပါရှင်
ဒါကြောင့်သူလာရောက်ခြင်းတာအမှန်တန်ကောင်းပါလေ။ကျွန်တော်ကရှိပြည်နယ်အတွက်ဒါမှမကကျွန်တော်တနင်္ဂနွေအတွက်ဒါကောင်းတဲ့ဖြစ်စဉ်တွေဖြစ်တယ်လို့ကျွန်တော်လည်းအဲ့လို
ဒီခီးစဉ်ပေါ်အကောင်းမြင်မျှော်လင့်ချက်တွေနဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာကပြောသွားခဲ့တာပါ။အပြည့်စုံကိုမကြခင်မှာနားဆင်ကြရမှာပါ။ဒါ့အပြင်မြန်မာနိုင်ငံမှာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးွယ်ဖွင့်လှစ်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်တဲ့သတင်းကိုလည်းအခုညနေခင်းမှာနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲနိုင်တဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင
်။စီးရီးယားနိုင်ငံလဲဘိုမျိုးကသဘုံတွေထိန်းချုပ်ထားတဲ့အပိုင်းကိုလေကြောင်းကနေတိုက်ခိုက်ထားပြီးစနေနေ့ကဇက်တိုက်ပြုတ်လုခဲ့ပြီးတော့ဒီတိုက်ခိုက်မှုကြောင့်အဆောက်အုံတွေအများအပြားပျက်ပျက်စီးသွားခဲ့ပါတယ်။တိုက်ခိုက်မှုကြောင့်25ယောက်ထပ်မင်းစနေနေ့ကသေဆုံးသွားခဲ့တယ်လို့လည်းဗြိတိန်ခြေစိုက်စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။တောကြနေတုန်းကတော့ရုရှားနဲ့စီးရီးယားဆွေးရတက်တရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးတွေပါဝင်လူ30ထပ်မင်းသေဆုံးသွားခဲ့ပါတယ်။စီးရီးယားဆွေးရကအလေပိုမျိုးကိုပြန်ပြီးတော့တည်ယူနိုင်ဖို့အတွက်ထိုးစစ်တွေပြန်လည်စတင်သွားမယ်လို့ကြေညာလိုက်ပြီးနောက်ဗုဒ္ဓဟူးနေ့နောက်ပိုင်းကစတင်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေတိုးလာခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။စီးရီးယားနိုင်ငံအတွင်းအပြစ်ခတ်ရက်စဲဖို့အမေရိကန်နဲ့ရုရှားတို့ကြားသဘောတူညီမှုရပြီးတပတ်နီးနီးလောက်အပြစ်ခတ်ရက်စဲခဲ့ပြီးတဲ့နောက်မှာအခုလိုလေကြောင်းတိုက်ခိုက်မှုတွေဖြစ်လာခဲ့တာပါ။လူနေရပ်ကွက်တွေနဲ့ White Helmet လို့ Helmet လို့ခေါ်တဲ့အကူအညီပေးရေးအဖွဲ့တွေအသုံးပြုနေတဲ့အဆောက်အုံတွေကိုပြင်မှတ်ထားပြီးတော့လေကြောင်းကနေထိုးစစ်စင်တာတွေအပြင်းထန်ပြုလုပ်နေတာဖြစ်ပါတယ်။အခုလိုပြန်ပြီးဘုံကျဲတိုက်ခိုက်တာတွေကအပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်တယ်လို့လဲစီးရီးယားလူခွင့်ရဲ့အဖွဲ့ဝင်တဦးက AP သတင်းဌာနကိုပြောခဲ့ပါတယ်ခင်ဗျာ
အီရန်နိုင်ငံဆာလိုဟူဒင်ဒေသကလုံခြုံရေးကဲတခုကိုကာဒစင်နဲ့အသေးခံဘုံးခွဲတိုက်ခိုက်မှုတခုကြောင့်လူ12ဦးသေဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့စနေနေ့မနေ့ဘုံးခွဲတိုက်ခိုက်မှုအတွင်းလူ23ဦးထပ်မံလဲဒဏ်ရာရသွားတယ်လို့အရာရှိတွေကပြောပါတယ်ဒီလို့ရက်အတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုတာမရှိသေးပါဘူးဒါပေမဲ့လည်းအလားတူတိုက်ခိုက်မှုအတော်များများမှာတော့ IS အစွန်းရောက်အကြမ်းဖက်သမားတို့ကသူတို့ရဲ့လုပ်ရက်အဖြစ်ပြောဆိုဖို့ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာအာဖရိကန်နယ်ပယ်အမေရိကန်နိုင်ငံသားတို့ကိုတေလောက်တဲ့အထိပစ်ခတ်ခဲ့တဲ့ဖြစ်ရပ်အတွင်းမှာရဲကအမှတ်တမ်းတင်ထားတဲ့ဗီဒီယိုကိုနောက်ဆုံးမှအထုတ်ပြန်ပေးသွားမှာဖြစ်တယ်လို့မြောက်ကယ်ရိုလိုင်းနာပြည်နယ်ရှာလော့တ်မြို့ရဲ့ရဲမှူးကြီးကပြောလိုက်ပါတယ်။ဘယ်ချိန်မှာထုတ်ပြန်မယ်ဆိုတာနဲ့ဘယ်တော့ထုတ်ပြန်မလဲဆိုတာသာဖြစ်ပြီးတော့ကျွန်တော်အနေနဲ့ဖြစ်စဉ်ကြီးတစ်ခုလုံးကိုထုတ်ပြန်တဲ့နေရာမှာအမျှော်အမြင်ရှိရှိနဲ့တေချာစနစ်တကျထုတ်ပြန်သွားခြင်းတယ်လို့ရှာလော့တ်မြို့ရဲမှူးကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီချိန်ထဲမှာပဲ Kit Lemon Scott ရဲ့တေဆုံးသွားကနီးလေးမှာသူ့ရဲ့ဇနီးကတယ်လီဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုကိုမိသားစုဝင်တွေကထုတ်ပြန်လိုက်ပါတယ်။အဲ့ဒီဗီဒီယိုထဲမှာတော့ရဲတပ်ဖွဲ့နဲ့ထိတိုက်ဖြစ်တုန်းကစကော့ခါတနက်ကိုထုတ်လိုက်တာမျိုးကိုပြမထားပဲသူ့ရဲ့ဇနီးကရဲတွေကိုမပစ်ဖို့တောင်းပန်နေတာနဲ့သူ့အမျိုးသားကိုကားထဲကနေထွက်ဖို့ပြောထားတဲ့အတန်တွေပဲကြားပါတယ်။ရဲကဒီလိုပြစ်ခတ်တာကိုကန့်ကွက်တဲ့အနေနဲ့ရှာလော့တ်မြို့မှာတော့တောက်ကြနေညာကဆန္ဒပြတဲ့သူရပောင်းများစွာဟာလေးညာမြောက်အဖြစ်နဲ့ဆန္ဒပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကနောက်ထပ်သတင်းတစ်ခုမှာတော့နိုင်ငံအနောက်မြောက်ဘက်ချမ်းကဝါရှင်တန်ပြည်နယ်မှာပြည်နယ်ကဈေးဝယ်စင်တာတစ်ခုမှာတောက်ကြနေနောက်ပိုင်းကတနက်နေ့ပြစ်ခတ်တိုက်ခိုက်မှုကြောင့်လူ9ယောက်တည်ဆုံသွားခဲ့တယ်လို့ပြည်내တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဈေးဝယ်စင်တာရဲ့ Macy's စတိုးဆိုင်အတွင်းမှာတည်ဆုံသွားခဲ့တဲ့သူတွေဟာအမျိုးသမီး၄ယောက်နဲ့အမျိုးသားတဦးဖြစ်တယ်လို့လည်းပြောပါတယ်။တနက်သမားကတော့အခုချိန်ထိလွတ်မြောက်နေသေးဖြစ်ပြီးတော့ဝါရှင်တန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူဖြစ်တဲ့ Mark Francis ကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု2009ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာထိခိုက်နင်းနာခဲ့ရတဲ့မိသားစုတွေကဆော်ရီအာရေဗျအစိုးရကိုအကြမ်းဖက်မှုကိုပံ့ပိုးပေးတယ်လို့ဆွဆွဲပြီးတရားစွဲဆိုဖို့လှုံ့ဆော်ခွင့်ရှိတဲ့ဥပဒေကြမ်းကိုသမ္မတဘရိတ်အိုဘားမားကဗီတိုအာဏာသုံးပြီးတော့တောက်ကြနေကပယ်ချလိုက်ပါတယ်။မစ္စတာအိုဘားမားကဗီတိုအာဏာသုံးပယ်ချလိုက်တာဟာဒီဥပဒေကြမ်းအတီးဖြစ်လာဖို့ခဏတာနောက်နေသွားစေနိုင်တာဖြစ်ပါတယ်။လွှတ်တော်အမတ်တွေထက်ကအနည်းဆုံး3ပုံနှုန်းကသမ္မတရဲ့ဗီတိုအာဏာကိုပယ်ဖြတ်နိုင်တယ်လို့ဒီလိုဖြစ်လာမဲ့အလားအလာရှိနေတယ်လို့လဲဝါရှင်တန်အရေးလေလာဆောင်ကြည့်သူတွေကပြောပါတယ်ဒီလိုလုပ်ခဲ့မယ်ဆိုရင်မစ္စတာအိုဘားမားရဲ့သမ္မတတည်ထောင်ကာလနှစ်ခုအတွင်းသူ့ရဲ့ဗီဒီယိုအာဏာတစ်ခုကိုလွှတ်တော်ကပယ်ဖျက်တဲ့ပထမဆုံးလုပ်ရဖြစ်လာပါလိမ့်မယ် Justice Against Sponsors of Terrorism Act ဆိုတဲ့ဒီဥပဒေကြမ်းဟာအမေရိကန်နိုင်ငံသားတွေကိုအကြမ်းဖက်မှုကနေကာကွယ်ပေးနိုင်မှာမဟုတ်သလိုဒီလိုတိုက်ခိုက်မှုမျိုးတွေကိုတုံ့ပြန်ဆောင်ရွက်ချက်တွေအပေါ်တိုးတက်မှုရလာစေမှာလည်းမဟုတ်ဘူးလို့လွှတ်တော်ကိုပေးပို့တဲ့သမ္မတအိုဘားမားရဲ့စာထဲမှာဖော်ပြထားပါတယ်ဒါရင်မကဒီဥပဒေဟာအမေရိကန်တွေရဲ့အမျိုးသားအကျိုးစီးပွားကိုပိုးပြီးပေးအပ်နေဖြစ်စေမယ်လို့လည်းသမ္မတအိုဘားမားကဆိုပါတယ်ရှင်
ယူအမေရိကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1063ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါဗျ။ပြည်သူနိုင်ငံ News မြို့မှာပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ပြည်သူအမျိုးသားအနေကတိုက်ခိုက်မှုအတွင်းအသက်မတည်ဘဲကျန်ရစ်သူတွေနဲ့တိစုံသွားသူတွေရဲ့မိသားစုဝင်180ကိုပေါ်ဟမ်မင်းကြီး Francis ဟာဒီကနေ့စနေနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ရောမမြို့မှာပြုလုပ်မဲ့ဒီတွေ့ဆုံပွဲကိုဘာသာပေါင်းစုံပါဝင်နိုင်အောင်ဖွင့်ပေးထားပြီးတော့ ADM Muslim Jew Orthodox Christian Protestant နဲ့ Catholic Christian ဂိုင်းတွေကိုကိုးစားပြုတဲ့ကိုယ်စားလှယ်150လဲပေါ်မှာဖြစ်ပါတယ်။ News မြို့ရဲ့ဒုတိယမြို့တော်ဝန် Christian Astrosi လဲပေါ်ဟမ်မင်းကြီးနဲ့တွေ့ဆုံပွဲကိုတက်ဖို့အတွက်ရောမမျိုးကိုသွားရောက်မှာဖြစ်ပါတယ်ဒီတွေ့ဆုံမှုကကိုးကွယ်ရာဘာသာတွေကြားထဲမှာဘလို့ပဲကွဲပြားခြားနားမှုမှမရှိတဲ့စုဝဲမှုဖြစ်တယ်လို့သူကပြောပါတယ်ပြည်သူနိုင်ငံရဲ့အမျိုးသားနေအခမ်းအနားဆင်နွှဲနေကြတဲ့လူအုပ်ကြီးတဲကိုအစ္စလာမ်အစွန်းရောက်တူကထရက်ကားနဲ့မောင်းနေပြီးတိုက်ခိုက်ခဲ့တဲ့နီးစမျိုးတိုက်ခိုက်မှုအတွင်86ယောက်သေဆုံးပြီးအတော်များများဒဏ်ရာရသွားခဲ့ပါတယ်နီးစမျိုးတိုက်ခိုက်မှုနဲ့လူ130ယောက်သေဆုံးခဲ့တဲ့ပြီးခဲ့နှစ်ကပဲရစ်မျိုးတိုက်ခိုက်မှုတွေကြောင့်ပင်ဒီအနာဘိုင်ဒီကအကျန်းဖတ်သမားတွေရဲ့လှုပ်ရှားမှုတွေကိုသတိကြီးကြီးနဲ့အခုချိန်ထိစောင့်ကြည့်နေကြပါတယ်ခင်ဗျာ
1999ခုနှစ်ကလေးကဩစတြေးလျနိုင်ငံကိုအတိတ်ကဦးတည်ပြီးလူကုန်ကူးမှုလုပ်နေတဲ့အတိတ်ကလူအဖြစ်ဆွဆွဲခံရသူတယောက်ကိုအင်ဒိုနီးရှားရဲတို့ကဖမ်းဆီးလိုက်တယ်လို့အင်ဒိုနီးရှားနဲ့ဩစတြေးလျတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောပါရယ်အီဘရာဟမ်လူဟာနပက်စီကိုအင်ဒိုနီးရှားနိုင်ငံထဲကိုလူဝင်အထွက်မောင်းခိုးပို့ပေးသူအဖြစ်ဆွဆွဲပြီးကြက်ကတာမြို့မှာဒီသတင်းပတ်အတွင်းဖမ်းဆီးလိုက်တာလို့အင်ဒိုနီးရှားအမျိုးသားရဲဌာနစုံစမ်းထောက်လှမ်းရေးမှူးအော့ဂတ်စ်အန်ဒရီယန်တိုကပြောပါရယ်ကက်တင်ဘရမ်လို့လည်းလူသိကြတဲ့လူဟာနပက်စီကိုတရားရင်ဆိုင်ဖို့အင်ဒိုနီးရှားနိုင်ငံ East Nosa Tangra ဒေသမှာရှိတဲ့ road ကျွန်းကိုပို့မယ်လို့ Australia အစိုးရကပြောပါရယ်ကက်တင်ဘမ်ဟာအင်ဒိုနီးရှားနိုင်ငံတော်ဝန်လူကုန်ကူးမှုကွင်းရဲမှာအဓိကကြားတဲ့လူဖြစ်တယ်လို့အကာအကွယ်မဲ့တဲ့လူတွေကိုနောက်ထပ်အန္တရာယ်ပြုလို့မရအောင်ဟန်တာဖို့အင်ဒိုနီးရှားနိုင်ငံတော်ရဲဌာနရဲ့ခိုင်မာပြတ်သားတဲ့လုပ်ရပ်ကိုဂုဏ်ပြုပါရယ်လို့ Australia လူမှုကြီးကြပ်ရေးဝန်ကြီး Peter Dutton ရဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်တရီလင်ငါနိုင်ငံကအများစုဖြစ်တဲ့လူ65ဦးကိုဩစတြေးလျမှာနိုင်ငံရေးခေလွန်ခွင့်တောင်းခံလို့ရအောင်အင်ဒိုနီးရှားနိုင်ငံကသင့်2015မေလမှာပို့ဝေဖို့ကြိုးပမ်းချက်မှာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်လူဟာနပက်စီကိုဖမ်းဆီးလိုက်တာလို့ The Sydney Morning Herald Tribune တင်းစာမှာဖော်ပြထားပါတယ်ဒီလောက်ရကိုလူဟာနပက်စီကဒီလောက်ရအတွက်လူဟာနပက်စီဟာထောင်နှံဆယ်နှစ်အထိပြစ်ဒဏ်ကြခံရနိုင်တယ်လို့ဩစတြေးလျတရားရေးဝန်ကြီး Michael Keenan ကပြောပါတယ်ရှင်
ပါကစ္စတန်နိုင်ငံကာရှမီးယားဒေသမှာဘတ်စကားစဉ်အချိန်မထိနိုင်ဘဲရေစီးအလွန်တန်တဲ့မြေထဲကိုထိုးကျသွားတာကြောင့်24ယောက်ထပ်မံတည်ဆုံသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီဘတ်စကားဟာနီလန်မြေထဲကိုတောက်ကြနေညာကထိုးကျသွားခဲ့တာဖြစ်ပြီးတော့ကယ်ဆယ်ရေးတွေအနေနဲ့အခုချိန်ထိရုပ်အလောင်း၄လောင်းကိုပဲရှာတွေ့သေးတယ်လို့ပါကစ္စတန်နိုင်ငံကာရှမီးယားဒေသရဲတပ်ဖွဲ့တာဝန်ရှိသူဆလမ်ခန်းကပြောပါတယ်ကျန်တဲ့လူတွေရဲ့ရုပ်အလောင်းတွေမှာတော့မြေထဲမှာရေးနဲ့မျောပါသွားပြီးရှာဖွေရေးလုပ်ငန်းတွေကိုဆက်လုပ်နေတယ်လို့သူကပြောပါတယ်။ဘတ်စကားပေါ်မှာခီးတဲ့25ယောက်ပါပြီးပါကစ္စတန်နိုင်ငံကက်ရှမီးယားဒေသရဲ့မြို့တော်မူဇာဖာရဘတ်မြောက်ဖက်မိုင်30လောက်မှာမြေထဲကိုထိုးကျသွားတာဖြစ်တယ်လို့အသက်မသေဘဲကြံခဲ့သူတဦးကကယ်ဆယ်ရေးအဖွဲ့တွေကိုပြောတယ်လို့ခန်းကပြောပါတယ်အဓိကအဖြစ်ပါကစ္စတန်နိုင်ငံရဲ့လမ်းတွေမကောင်းတာရဲ့မစင်မချင်းမောင်းနှင်တာတွေကြောင့်ပါကစ္စတန်နိုင်ငံမှာအခုလိုလူတွေသုံးတာတွေမကြာခဏဖြစ်လေရှိပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကမ်းခြေမြို့ဝက်ဆန်မှာအသစ်ဖွင့်လိုက်တဲ့အစီအမြင်လေရင်ကွင်းကြော်ညာတဲ့အနေနဲ့လေကြောင်းပွဲတော်တစ်ခုကျင်းပခဲ့ပါတယ်။ဒီဒေသကိုကမ္ဘာလှည့်ခီးတွားရေးဆွဲဆောင်နိုင်ဖို့မျှော်မှန်းထားတာပါ။ဒီပွဲတော်မှာလေထီခုံနာရေးလေရင်သရုပ်ပြပွဲတွေအပါအဝင်ဘီယာအများပြားနဲ့လည်းကျင်းပခဲ့ကြတာပါ။အပြည်ပြည်ဆိုင်ရာခင်မင်းရင်းနှီးမှုလေကြောင်းပွဲတော်ကိုနှစ်ရက်သာကျင်းပတာဖြစ်ပြီးမြောက်ကိုရီးယားမှာဒီပွဲတော်အကြောင်းလှရနဲ့ချီကြအောင်မွန်းတင်ပြောဆိုနေတာဖြစ်ပါတယ်။ဒါဟာကမ္ဘာလှည့်ခီးတွားရေးကိုပိုပြီးဆွဲဆောင်နိုင်ဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားရဲ့အလုပ်ရတစ်ခုလည်းဖြစ်ပါတယ်။ဝက်ဆန်ဒေသဟာကမ်းခြေရင်းနဲ့ကြောက်ဆောင်ကြောက်ကဘာတွေပေါ်များယုံမကနင်းလျှောစီးတဲ့နေရာတွေလည်းရှိတာကြောင့်သရုပ်ခီးတွားတွေကြားရေပန်းစားတဲ့နေရာလည်းဖြစ်ပါတယ်။ဒီဒေသကိုဂျပန်တွေလည်းနှစ်သက်ကြသလိုဂရုတင်ပေါ်တွေနဲ့လာရောက်ကြတာဖြစ်ပါတယ်ရှင
်။ England Premier League ဘောလုံးပွဲမှာတော့ Manchester United နဲ့ Champion Leicester City တို့အခုကျွန်တော်တို့သတင်းကြေညာချိန်မှာကစားနေကြပါတယ်။ Old Trafford မှာအခုကစားနေကြတာဆိုရင်ဖြင့်အခု39မိနစ်ရှိပါပြီ။ဒီချိန်မှာမန်ယူတင်းကလက်စတာတင်းကို3-0မရှိနဲ့အနိုင်ရနေပါတယ်။မန်ယူအတွက်ပထမဂိုးကိုတော့ခရစ်စမော်လင်းက22မိနစ်မှာခေါင်းတိုက်သွင်းယူခဲ့တာပါ။ဒုတိယဂိုးကိုတော့မန်ယူတင်းကဟွမ်မာတာကပယ်နယ်တီအေရီယာထိပ်ကနေသွင်းယူခဲ့တာဖြစ်ပြီးတော့တတိယဂိုးကိုတော့အခုမိနစ်ပိုင်းလေးအတွင်းမှာပဲမာကတ်စ်ရက်ရှ်ဖို့ကဂိုးရှိကနေပိတ်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရင်နိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်သက်မတ်ကြီးရဲ့ကရင်ပြည်နယ်ခီးစဉ်အကြောင်းကိုကြည့်အောင်ပါအခုရက်ပိုင်းအတွင်းတိုက်ပွဲတွေပြန်ဖြစ်လာနေလို့စစ်မီးမငြိမ့်နိုင်သေးတဲ့ကချင်ပြည်နယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးရောက်ရှိလာမဲ့ပေါ်စစ်ပြည့်ဒုက္ခတဲ့အရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အစိုးရတာဝန်ရှိသူတွေကိုတွန်းအားပေးနိုင်မယ်လို့ကချင်အရေးလှုပ်ရှားသူတွေဘက်ကအကောင်းမြင်မျှော်လင့်ကြိုဆိုနေကြပါတယ်။အမေရိကန်သံအမတ်ကြီးစကော့မာရှယ်ဟာဒီနေ့ကနေ့ကစပြီးကချင်ပြည်နယ်ကို3ရက်တာခီးသွားရောက်မှာဖြစ်ပြီးတော့သူ့ကချင်ပြည်နယ်ပထမခီးစဉ်တွင်မှာအမေရိကန်ပြည်အောင်စုအနေနဲ့ကချင်ပြည်နယ်မှာဘလို့ကူညီရေးပေးနိုင်မလဲဆိုတာကိုဒေသခံတွေရဲ့အတန်းကိုနားထောင်ဆွေးနွေးသွားမယ်လို့လည်းရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်။အသေးစိတ်ကိုမတ်ဆုမွန်ကပြောပြပါလိမ့်မယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာဆီယဟာကချင်ပြည်နယ်ကိုပထမဦးဆုံးအကြိမ်ခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။မနေ့ဖြန်တနင်္ဂနွေနေ့စက်တင်ဘာလ25ရက်နေ့ကနေစလို့3ရက်တာကြာမြင့်မဲ့အမေရိကန်သံအမတ်ကြီးစကော့မာဆီယရဲ့ကချင်ပြည်နယ်ခီးစဉ်တွင်မှကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေဘာသာရေးအသင်းအဖွဲ့တွေကခေါင်းဆောင်တွေအရက်ဖတ်အဖွဲ့အစည်းတွေလူမှုအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးကချင်ပြည်နယ်အတွင်းအမေရိကန်ပြည်ထောင်စုဘက်ကအကူအညီပေးနိုင်ရေးကိစ္စတွေနောက်နာကက်မှာဘလို့ပူးပေါင်းဆောင်ရွက်ကြမလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားတာပါကချင်ပြည်နယ်ကိုပထမဦးဆုံးချိန်သွားမဲ့အမေရိကန်သံအမတ်ကြီးအတွက်ပြည်သူတွေအနေနဲ့ဘလို့သတင်းစကားတွေပါကျင်တယ်လဲဘလို့အကြံဉာဏ်တွေပေးကျင်ပါတယ်လဲဆိုတာကိုအကြံပြုပြောကြားဖို့ကိုလည်းဖိတ်ခေါ်ထားပါတယ်အခုလိုမျိုးကချင်ပြည်နယ်ကိုပထမဦးဆုံးချိန်ရောက်ရှိလာမဲ့အမေရိကန်သံအမတ်ကြီးအနေနဲ့ကချင်ပြည်နယ်အစိုးရဒေသခံပြည်သူတွေနိုင်ငံရေးလူမှုရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်ကချင်ပြည်နယ်အရေးပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းဖိအားပေးနိုင်တာတွေရှိလာမယ်လို့ကချင်ပြည်နယ်ခီးစဉ်အပေါ်အကောင်းမြင်မျှော်လင့်ချက်တွေရှိပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာရဲ့အမြင်ကတော့
ဒီမန်ကြီးတို့ကဒီသာမကြီးဆိုတော့တုံ့လုံနိုင်တာတွေအများကြီးရှိပါတယ်။ကျွန်တော်နိုင်ငံရဲ့ဒီပြည်သူ့ချမ်းရေးနဲ့မြေသားပြန်လည်ရေးချစ်ရေးကိုတောင့်တနေရတတ်တဲ့ဆုံးကုညီနိုင်တဲ့ဘက်ကကုညီဖို့စံတရှိပါပါ။ဒါကြောင့်လို့ဒီမှာဖြစ်ဖြစ်နေတာကိုသူပြေကြသေးလားဘရောမှာဒါဒီလူအမှုပေါ်ပါတာအစိုးရကိုရောဒီသတ်မတော်ကိုရောဒါသက်ဆိုင်ရာတွေကိုသူအကြံပေးသွားနိုင်မဲ့အနေထားမျိုးရှိတယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်သူလာရောက်ကျင်းလာရင်မှန်ကောင်းပါလေ။ကျွန်တော်ဖြစ်ဖြစ်နေတဲ့အမှာကကျွန်တော်ဒီနိုင်ငံတို့အသက်သာကောင်းတဲ့ဖြစ်စဉ်တွေဖြစ်နေတယ်လို့ကျွန်တော်လည်းအဲ့လိုခံယူပါတယ
်။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာဟာအမေရိကန်သံအမတ်ကြီးနဲ့လာမယ့်စက်တင်ဘာလ28ရက်နေ့ကချင်ပြည်နယ်မြစ်ကြီးနားမှာတွေ့ဆုံမှာဖြစ်ပါတယ်။သူ့အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းအမေရိကန်သမ္မတအိုဘားမားကစီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးလိုက်တဲ့အပေါ်မူအားဖြင့်ကြိုဆိုပေမဲ့လို့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေသေးတဲ့စိန်ခေါ်အကဲဆန်းမှုတွေနဲ့ပတ်သက်လို့ဆက်လက်စောင့်ကြည့်ဖိအားပေးတဲ့နယ်ဆိုတာကိုအဓိကဆွေးနွေးမယ်လို့လည်းဒေါက်တာတူးချာကပြောပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအမေရိကန်ရောက်တဲ့အခါမှာသူရဲ့တင်ပြချက်တွေသာသမာလူဆောင်ချက်တွေပေါ်မှာသုံးသပ်ပြီးတော့မှအမေရိကန်သမ္မတကစီးပွားရေးပိတ်ဆို့မှု sanction ရုပ်သိမ်းပေးတာတွေအဲဒီကိစ္စလည်းကျွန်တော်မအားသင့်တော့ကြိုးဆိုပါတယ်။သ
ဒါမဲ့လေမိမေရရခိုင်မာတဲ့ဒီနိုင်ငံတဘောတူကြီးကတခုခုမရရှိသေးပဲနဲ့အဲဒီလိုသာအလုံးဒီရုပ်ကျင်းလိုက်မယ်ဆိုလို့ရှိရင်တော့လည်းစောဒီဒလတ်ဆိုတော့ကျွန်တော်တင်ပြခြင်းမရှိတဲ့ဒါပြင်ရတားဆိုးရလက်ထက်တနိုင်ငံလုံးအတိုင်းအတာနဲ့ညီညာရေးဖော်ဆောင်မယ်လို့ကြွေးကြော်ထားတယ်။၂၁ရာစုပင်လုံညီလာခံအပြီးကချင်ပြည်နယ်အတွင်းမှာတကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာတဲ့အပေါ်မှာလည်
ည်းများဆန်းဆန်းရရှိလာအောင်ပုံပြီးခိုင်မာလာအောင်တော်လာပေးကိုဖို့ပေါ့နော်အဲတမ်းတော်ကိုရောပေါ့
မြမငင်းညာရဲ့လုပ်ငန်းစဉ်တွေမှာကူညီဆောင်ရွက်ပေးနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကချင်ပြည်နယ်တွင်နှစ်နဲ့ချီပြီးဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့စစ်ပြေးဒုက္ခသည်တွေရဲ့အရေးကိုလည်းဦးစားပေးကူညီဆောင်ရွက်ပေးစေလိုပါတယ်လို့ကချင်အရေးလှုပ်ရှားသူကိုအိုင်ဇက်အောင်ကလည်းပြောပါတယ
်။ချင်းရင်းနီးမှာကိုကမှကျွန်တော်ဒီတိုင်းစားအနေနဲ့မှာစစ်ပွဲအကြီးအကျယ်ဖြစ်တယ်ပေါ့နော်။စစ်ရဟိုင်းတုံးပြီးတော့ဖြစ်တယ်ဆိုတော့ဟိုအစိုးရနေပြီးတော့တစ်ဖက်ကနေပြီးတော့ငင်းချင်းလုံးနေတယ်။ဟိုမိကွန်းထုတ်ဆရာလည်းကျွန်တော်ဖြစ်နေပါတယ်လို့။နောက်ပြီးတော့အခုရှိနေရဲ့လက်ရှိ IDP ကျွန်တော်တသိန်းကြီးပါကိုသူကနေပြီးတော့မပေးထိတိုင်အောင်ပေါ့မပေးဘူးဆိုတာအစားအစာဖြစ်တော့တော့ဒီဝါအဖြစ်တော့တော့မပေးထိတိုင်အောင်သူတို့ရဲ့အဲခြားနိုင်ငံကကူညီရတာတွေကိုတော့ပိတ်ပင်တာစီချင်ရှိပါနဲ့ပုံမှန်လုံးနဲ့ပုံနေမိတာမျိုးရှိရှိပေါ့အဲမလို့ပြီးမှဆိုရင်ဘုမကောင်းပါလေလို့
နှစ်နဲ့ချီနေရရင်ကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေဒီအတွက်ဒေသရင်းတည်ငြိမ်လာရင်ရေရှည်ဘဝရက်တည်ရင်းနဲ့လူမှုဘဝပြန်လည်ထူထောင်နိုင်ရေးစတဲ့အရေးကြီးလိုအပ်ချက်တွေကိုဒီမိုကရေစီအင်အားစုတွေဦးဆောင်မဲ့လွှတ်တော်သည့်အစိုးရသည့်ဘက်ကအလေးအနက်ထားဆောင်ရွက်ပေးဖို့ကိုလည်းလိုလားနေကြတာပါဒါပေမဲ့လို့အခုရက်ပိုင်းအတွင်းမှာတော့ကချင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတချို့မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့အကြားတိုက်ပွဲတွေပြန်ဖြစ်နေပြီးဒေသခံပြည်သူတွေဟာစစ်ဘေးကနေတင်းရှောင်နေကြရစေအနေထားဖြစ်နေတာပါရှင
်မဆုမွန်သတင်းပေးပို့ထားတာပါအခုတခါမှာတော့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာသတင်းတစ်ပုဒ်ကိုတင်ပြပါမယ်မြန်မာနိုင်ငံမှာကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးရုံးခွဲဖွင့်လှစ်ဖို့မြန်မာဆိုရကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြမအရေးကုလသမဂ္ဂမဟာမိတ်အုပ်စုအစည်းအဝေးမှာဒီလိုပြောသွားတာပါ။ဒါအပြင်မြမနိုင်ငံအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာထောက်ခံမှုတွေဆက်ပြီးအရေးပါနေမှာဖြစ်တယ်လို့လည်းမစ္စတာဘန်ကီမိုကပြောပါတယ်။မန်အင်ဂျင်နိုင်ကပြောပြပေးမှာပါ။
မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်အပါအဝင်အမေရိကန်ဥရောပအာဆီယံနိုင်ငံတွေပါဝင်တဲ့ကိုယ်စားလှယ်တွေတက်ရောက်တဲ့ဒီအစည်းအဝေးပွဲမှာကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကအဖွဲ့မိန့်ခွန်းပြောခဲ့တာပါ
Overwhelming popular mandate that the people of Myanmar have given to the new governmentis a sign of trust and confidence
အစိုးရတင်ကုန်မြန်မာပြည်သူတွေတခဲနဲ့တည်းရွေးချယ်တင်မြှောက်အာဏာအနင်းငယ်မှုဟာအကူယုံကြည်မှုရဲ့သင်္ကေတဖြစ်ပါတယ်ဒါဟာနှစ်ပေါင်းများစွာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရုန်းကန်လှုပ်ရှားမှုအနစ်နာခံမှုကိုလည်းအတိမတ်ပြုတာဖြစ်ပါတယ်ဒါအပြင်ကျယ်ပြန့်တဲ့တိုင်းရင်းသားကိစ္စနိုင်ငံရေးဘာသာရေးနဲ့ကြားမတန်းတူပါဝင်ရေးစတဲ့ကိစ္စရပ်တွေကိုမြင့်တင်ရေးအမြင်တွေအပေါ်မှာစစ်တပ်နဲ့လူထုအခြေပြုအဖွဲ့အစည်းတွေအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးရဲ့နက်နဲပြီးအဆက်မပြတ်ပြုလုပ်နေတဲ့တွဲဆုံဆွေးနွေးမှုတွေကြောင့်ကျွန်တော်အနေနဲ့အလွန်ပဲအားတက်မိပါတယ
် NLD အစိုးရတက်လက်ထက်ပထမဆုံးချိန်ကျင်းပခဲ့တဲ့21ရာစုပင်လုံညီလာခံကိုသူကိုယ်တိုင်ပါဝင်တက်ရောက်ခဲ့ပြီးမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ကုလသမဂ္ဂဘက်ကအလေးနဲ့ထားကြောင်းပြသခဲ့တယ်လို့ဘန်ကီမွန်းကအခုလိုပြောသွားပါတယ်
My participation in the 21st century Panglong conference highlighted the commitment of the United Nations especially in the area of national
security. ဆက်တင်ရာစုပင်လုံညီလာခံမှာကျွန်တော်ပါဝင်တက်ရောက်ခဲ့မှုဟာအထူးသဖြင့်အမျိုးသားပြန်လည်တည်မြဲရေးအပိုင်းမှာကုလသမဂ္ဂဘက်ကကတိကဝတ်ပြုထားတာကိုပေါ်လင်းစေပါတယ်။ဒီမိုကရေစီနီးကြတဲ့ဒန်တူညီမျှရေးအာဏာခွဲဝေရေးနဲ့ချမ်းသာဝါပြောရေးစတဲ့အချက်တွေပေါ်မှာအခြေခံတဲ့ Federal ပြည်ထောင်စုစနစ်ပေါ်ပေါ်ရေးတောင်းဆိုမှုဟာအားလုံးအတွက်လက်တွေ့ကျပြီးတော့အောင်မြင်မှုရနိုင်ပါတယ်။ဒီတောင်းဆိုချက်ကိုရဖို့သက်ဆိုင်ရာခေါင်းဆောင်တွေအဖွဲ့အစည်းအားလုံးအနေနဲ့ဒန်တူညီမျှရေးအချက်ပေါ်မှာအပြေရှားတဲ့နိုင်ငံရေးအရာပြောဆိုဆွေးနွေးညှိနှိုင်းမှုလမ်းကြောင်းကိုမဖြစ်မနေဆက်ပြီးတော့အကောင့်တွေဖော်ရမှာဖြစ်ပါတယ်
။အဖွဲ့အစည်းအားလုံးအနေနဲ့လည်းအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေပြသကြဖို့သူ့အနေနဲ့တိုက်တွန်းကြောင်းမစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောသွားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဂုဏ်သိက္ခာရှိတဲ့အဖွဲ့ဝင်တအုပ်ဖြစ်ကုလသမဂ္ဂကဆက်ပြီးရှိနေမှာဖြစ်ကြောင်းသူကဆိုပါတယ်။မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေရခွဲခြားမှုကိုတိုက်ဖြတ်ရေးနဲ့ပိုးပြီးသီးခံခွင့်လွတ်တဲ့အားလုံးပါဝင်တဲ့လူအဖွဲ့အစည်းမြင့်တင်ဖို့ကိစ္စရပ်တွေကိုဆောင်ရွက်ဖို့လိုအပ်မှာဖြစ်ပြီးဒီအတွက်လူခွင့်ရေးနဲ့ပတ်သက်ရင်အတွေ့အကြုံများပြီးစနစ်တကျလုပ်ကိုင်နေတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကနေအကူအညီပေးနိုင်မှာဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောပါတယ်
The Office of the UN High Commissioner for Human Rights has many years of expertise in creating frameworks and systems for the
development of international law. We have a strong understanding of human rights and international law. We have a strong understanding ဒါကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်အရဒီရုံးဝဲကိုဖွင့်ခြင်းအပြင်ဒီလိုပံ့ပိုးကူညီမှုတွေကိုအသုံးချအကောင့်တွေဖော်ဖို့မြန်မာအစိုးရကိုကျွန်တော်ထပ်ပြီးတောင်းဆိုပါရစေ
။ဒါအပြင်မြန်မာနိုင်ငံမှာအစည်းအဝေးဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ကခက်ခဲရှုပ်ထွေးတဲ့စိန်ခေါ်မှုတွေကိုဖြေရှင်းပေးနိုင်ရေးအရေးကြီးနေကြောင်းသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်မှဆွေးနွေးခဲ့တယ်လို့မစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောပါရစေ။ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ရင်းနဲ့ဒုက္ခသည်စခန်းကဆိုးရွားနေတဲ့အခြေအနေတွေကိုကောင်းမွန်လာအောင်အရေးတကြီးဆောင်ရွက်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းဘက်ကမျှော်လင့်ချက်တွေကိုလည်းသူ့အနေနဲ့ပြောပြခဲ့တယ်လို့ဆိုပါရယ်မြန်မာခေါင်းဆောင်တွေဘက်ကလည်းဒီဆိုးရိမ်မျှော်လင့်ချက်တွေအပေါ်မှာအလေးအနက်ပြုမိကြောင်းဖော်ပြခဲ့တယ်လို့ကုလသမဂ္ဂအတွေ့အကြုံဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းဖို့ဆုံးဖြတ်ချက်ချခဲ့တာဟာရခိုင်ပြည်နယ်ကအခြေအနေတွေတိုးတက်လာအောင်သူတို့ရဲ့ဂရီကွေပြုမှုကိုပြသလိုက်တာဖြစ်တယ်လို့လဲမစ္စတာဘန်ကီမွန်းကပြောပါရယ်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြမအရေးကုလသမဂ္ဂမဟာမိတ်အုပ်စုအစည်းအဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ဖို့စီစဉ်ခဲ့ပေမဲ့သူ့ရဲ့ဆရာဝန်ကခိတ္တအနားယူဖို့အကြံပေးတိုက်တွန်းချက်အရမတက်ရောက်တာဖြစ်တယ်အမြန်ဆုံးနေကောင်းပါစေလို့လဲမစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောကြားခဲ့ပါရယ်ရှင်
မန်အင်ဂျင်နိုင်တင်ဆက်သွားတာပါအခုတခါဒီည9နာရီတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပါရှင
်အေအကူလောက်သားမင်းကလေးငယ်တွေကိုအင်ရှင်တွေကနှိမ့်ဆက်ညင်ပန်းပြီးလားစာမပေးဘဲနှစ်အတော်ကြာခိုင်းစေခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဖြေရှင်းလှုပ်ဆောင်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲရဲတပ်ဖွဲ့ကရောဒီဖြစ်ရကိုအသည့်အချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလားအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောတာရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။အခုတခါနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပါမယ်။တရုတ်နိုင်ငံမှာတရုတ်တိုင်းစစ်ကူထုံးတွေကိုထိမ့်သိမ်းဖို့ကအရေးကြီးတဲ့အရာတစ်ခုဖြစ်ပေမဲ့တိုင်းစစ်ကူတနီးတွေမှာရှားပါတရိတ်ဆန်တွေရဲ့အစိတ်ပိုင်းတွေထည့်သွင်းအသုံးပြုနေတာကြောင့်တော်ရိုင်းတရိတ်ဆန်တွေကာကွယ်ဆောက်ရှောက်တဲ့အဖွဲ့ကစိုးရိမ်မကင်းဖြစ်နေပါဗျ။တော်ရိုင်းတရိတ်ဆန်တွေကိုပုံမှုအကာအကွယ်တွေပေးနိုင်ဖို့အတွက်ဒီကူထုံးနီးလန်းတွေကိုပြောင်းလဲဖို့လိုအပ်တယ်လို့တရိတ်ဆန်အခွင့်အရေးကာကွယ်သူတွေကပြောတဲ့အကြောင်း AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးရှားဖောင်ကပြောပြပေးသွားမှာပါရှင်
။တရုတ်နိုင်ငံကတိုင်းရင်းစေးကူထုံးတွေမှာရှားပါတရိတ်ဆန်တွေရဲ့အစိတ်အပိုင်းတွေထက်သွင်းအသုံးပြုနေတာတွေကြောင့်စိုးရိမ်မှုတွေပုံမှုဖြစ်ပေါ်လာနေတာပါ။တရိတ်ဆန်တွေရဲ့အစိတ်အပိုင်းတွေထက်သွင်းအသုံးပြုတာကိုတရုတ်တိုင်းရင်းစေးကူထုံးမှာအဓိကတစ်ခုအဖြစ်တိုင်းရင်းစေးဆရာဝန်တွေကယုံကြည်ထားကြတာပါ။တိုင်းရင်းစေးကူထုံးတွေကိုထိမ့်သိမ့်ဖို့အရေးကြီးပေမဲ့လေတရိတ်ဆန်တွေကိုတီးထက်ကောင်းမွန်တဲ့ကာကွယ်မှုတွေပေးနိုင်အောင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါရယ်ဒီအတွက်လည်းတချို့နေရာဒေသတွေမှာစတင်လှုပ်ဆောင်နေကြပါပြီရှားပါတရိတ်ဆန်တွေကိုမောင်ခိုဈေးကွက်တွေမှာရောင်းချနေတာတွေကိုတိုက်ဖြတ်တဲ့လှုပ်ရှားမှုတွေကိုလည်းတရုတ်အစိုးရကစတင်လှုပ်ဆောင်နေပြီဖြစ်ပါရယ်တရုတ်တိုင်းရင်းဆေးဆရာဝန်ဟူကွမ်းကတော့တိုင်းရင်းဆေးနဲ့ကုသလာတာနှစ်ပေါင်း40ကျော်ရှိပါပြီတိုင်းရင်းစေးကုထုံးဟာတရုတ်ရိုးရာတစ်ခုဖြစ်တယ်လို့ယောဂါကုသမှုအတော်များများအတွက်လည်းအထောက်အကူဖြစ်စေတယ်လို့တိုင်းရင်းစစ်ဆရာဝန်ဟူခွန်းကယုံကြည်ထားတာပ
ါဆရာကျုပ်ဆိုတဲ့ဆိုရယ်ဝမ်မလောက်ဆို
ယောဂါတွေကိုစေဝါနဲ့ကုသတဲ့နေရာမှာတရုတ်တိုင်းရင်းစေးဟာထူးခြားတဲ့အတွေးခေါ်တစ်ခုလို့ဖြစ်နေပါတယ်ဟိုးလွန်ခဲ့တဲ့နှစ်ပေါင်းထောင်ကြီးကတည်းကဆေးတွေကိုဘယ်လိုအသုံးပြုရမလဲဆိုတာကျွန်တော်တို့ဘိုးဘွားပြည်ပြင်တွေကသူတို့အတွေ့အကြုံတွေပေါ်မူတည်ပြီးတော့စုဆောင်းလာတာပါယောဂါပြဿနာကြီးကြီးမားမားတွေကိုကုသတာမှာကျွန်တော်တို့အတွက်အတော်ကိုအထောက်အကူဖြစ်ပါတယ်ကလေးရဖို့ခက်ခဲဖြစ်နေတဲ့လူနာတွေကိုလည်းဒီတရုတ်တိုင်းရင်းစေးနဲ့ကုပေးလို့ရသွားတာတွေအများကြီးရှိပါတယ
်။ရှားပါတရိတ်ဆန်မျိုးစိတ်တွေကိုထက်သွင်းအသုံးပြုခြင်းအပြင်ကြားတွေ၊ဆင်တွေနဲ့တင်းခွေကြတွေလိုအကောင်မျိုးတွေဟာတိတိတသာရော့နေလာတယ်လို့ကမ္ဘာတော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးအဖွဲ့ WWF ကတရုတ်တိုင်းရင်းစေးအဖွဲ့ TCM ကိုသတိပေးထားပါတယ်။ဒါပေမဲ့လည်းယနေ့ခေတ်တရုတ်တိုင်းရင်းစေးဆရာဝန်တွေဟာဆေးဝါးကုသရာမှာရှားပါတရိတ်ဆန်အသုံးပြုမှုတွေကိုရှောင်ရှားလာကြတယ်လို့အဲ့ဒီတရိတ်ဆန်တွေရဲ့အစိတ်ပိုင်းတွေအစားတခြားအသုံးပြုလို့ရတဲ့အရာတွေကိုအစားထိုးထက်သွင်းအသုံးပြုဖို့လည်းစဉ်းစားလာကြတယ်လို့တိုင်းရင်းစေးဆရာဝန်ဟူခွန်းကပြောပါတယ်။
爷，你站在中医角度啊。
比如担心你啊，奶奶出生那路的出口了，为搬家玩的，特别买了屋里一家，搞个被套的第三队伍都没比不。比如担心下午那个了，住在楼上那边的。伯母啊，刚出去，特别东边路幺个比亚里，古大表跟谁来说的？太对，东边路家玩的。所以下巴第三队伍被八路东边玩了，他里面路啊包。西瓜队下巴第三啥？那差啥出路也没家里，只能住在下铺那边的。下巴瑞山队伍搞过来嘛，就那路偷看阿比亚嘛吧。
瑞山队伍搞过来，北部出来也记得路个吧，多样瑞山天天上上也拍个，只有那眼三亚牛家也木就李林个咕噜表娃嘞。
作用，这也是中国自己对自己。
大洋瑞山队伍搞过来上上的那样嘛，只有那眼里呢，一把嘞看看那个呢，把我们楼上路下来路起码起码嘞，只有路那眼子的口里呢，只有皮头里拽大么个。可怕中文这把第五所以呢楼上也没找我洗吧的。对三位高贵比了哈也记得压的苦皮的虽然我嘞第五高上的呢拿来的包包了咱们都表露一把的。可怕中文是我没有过的没有中表过没一年不得比第五所以呢第五数量不敢那边不必要阿用塞立场楼上不露来露起码起码的。下巴没有在对过阿萨阿萨偏的杨叉拉过大西的乌布迪迪亚偏的大洋追三对过高贵上上的乌布迪迪亚过丢苏亚个苏来拉嘛别谈给别买嘞下巴没有在对呢比老的的叉头工对过了困不着被他来路新华的电台那个表白嘞阿古路老的哈大洋追三对个呢头路的头工对呢大洋追三东表木西根乌布迪电叉来的偏的路苏巴嘞ဒါပေမဲ့လည်းဒီဥပဒေဟာတရုတ်တိုင်းရင်းစေးအဖွဲ့ကဒရိတ်ဆန်အစိတ်ပိုင်းအသုံးပြုမှုတွေပေါ်မှာဘလို့တက်ရောက်မှုရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။ရှားပောင်းတင်ဆက်သွားတာပါ။ View American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ည9:00နာရီနေ့10:00နာရီအထိလည်းဓာတ်ရိုက်ထုတ်လွှင့်ပေးပါဖို့ရှိပါတယ်ရှင်။ View ကနေစနေနေ့ညနေခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးသွားပါမှာရှင်။
ဆီးရီးယားနိုင်ငံအလက်ပိုမြို့ကသဘုံတွေထိန်းချုပ်ထားတဲ့ဘိုင်းကိုလေကြောင်းကနေတိုက်ခိုက်တာဒီစနေနေ့ကဇက်တိုက်ပြုတ်လုခဲ့ပြီးတော့ဒီတိုက်ခိုက်မှုကြောင့်အဆောင်တွေအများအပြားပြူကျပျက်စီးသွားခဲ့ပြီး25ရောက်ထပ်မနေစနေနေ့တည်ဆုံသွားခဲ့တယ်လို့ဗြိတိန်ခြေစိုက်ဆီးရီးယားလူခွင့်ဆောင်ကြီးလေးလာရေးအဖွဲ့ကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနောက်မြောက်ဘက်ခြံဝါရှင်တန်ပြည်နယ်မှာဈေးဝယ်စင်တာတခုတွင်တနက်နေ့ပြစ်ခတ်တိုက်ခိုက်မှုကြောင့်လူ9ရောက်တည်ဆုံသွားခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်အမေရိကန်ပြည်ထောင်စု2000ခုနှစ်စက်တင်ဘာ17ရက်ကျန်းဖတ်တိုက်ခိုက်မှုမှာထိခိုက်နေနာခဲ့ရတဲ့မိသားစုတွေကဆော်ဒီအာရေဗျအစိုးရကိုအကြမ်းဖက်မှုကိုပံ့ပိုးပေးတယ်လို့ဆွဆွဲပြီးတရားစွဲဆိုဖို့လှုံ့ဆော်ွက်ရှိတဲ့ဥပဒေချမ်းကိုသမ္မတဘရက်အိုဘားမားကဗီဒီယိုအာဏာသုံးပြီးတော့တောက်ကြနေကပယ်ချလိုက်ပါတယ်။ပြင်သစ်နိုင်ငံနီးစ်ပြို့မှာပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ပြင်သစ်မျိုးသားနေကတိုက်ခိုက်မှုအတွင်းအသက်မသေးဘဲကျန်ရစ်သူတွေနဲ့တေဆုံသွားသူတွေရဲ့မိသားစုဝင်180ကိုပိုဟမ်မင်းကြီးဖရန်စစ်ဟာဒီကနေ့စနေနေ့မှာတွေ့ဆုံသွားဖို့ရှိပါတယ်။1996ခုနှစ်ခရဲကဩစတြေးလျနိုင်ငံကိုအဓိကဦးတည်ပြီးလူကုန်ကူးမှုလုပ်နေတဲ့အဓိကလူဖြစ်ဆွဆွဲခံထားသူတယောက်ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့အင်ဒိုနီးရှားနဲ့ဩစတြေးလျအစိုးရတာဝန်ရှိသူတွေကဒီကနေ့မှာကြေညာလိုက်ပါတယ်။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့မန်ချက်ချယ်ယူနိုက်တက်နဲ့လက်စတာစီးတီးအသင်းတို့ကစားနေကြပြီးပထမပိုင်းပြီးတဲ့အချိန်မှာမန်ချက်ချယ်ယူနိုက်တက်အသင်းက၄ဂိုးမရှိနဲ့နိုင်နေပါတယ်။မန်ယူအတွက်ဂိုးတွေကိုတော့ခရစ်စမော်လင်ဟွန်မာတာRashford နဲ့ Paul Pogba တို့ကအသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့မဆုမွင်ဖြစ်ပြီးတော့ Engineer ကတော့ Voidex ဆိုညက်ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American တန်ညပဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line တိုမီတာ24-25-51တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ညပိုင်းအစီအစဉ်တွေမှာတော့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းနားဆင်ကြရမှာပါ။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျမ်းမာရှင်လန်းကြပါစီရှင်။
This program has come to you from the Voice of America, Washington.